ရခိုင်ပြည်နယ်ဘက်ကိုမဟာစံမုံတိုင်းဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားတဲ့အတွက်မုံတိုင်းဒဏ်တင့်နိုင်တဲ့နေရာတွေကလူတွေကိုဘေးကင်းရာကိုတာဝန်ရှိသူတွေကပြောင်းရွှေ့ပေးနေပေမဲ့ဘေးလွတ်ရာခိုလုံဖို့စိုးရိမ်နေကြသူတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ပဋိပက္ခတွေကြောင့်ယာယီတဲတွေနဲ့ခိုလုံနေကြသူတို့ဟာသူတို့အခုနေထိုင်နေတဲ့နေရာတွေကိုပြန်မရမှာဆိုတဲ့အတွက်ဘေးကင်းရာကိုမပြောင်းကျင်ကြတာဖြစ်တယ်လို့ချူတင်ကာကွယ်ရေးအစီအစဉ်တွေကိုစောင့်ကြည့်နေတဲ့ကုလသမဂ္ဂကပြောပါတယ်။မြန်မာအစိုးရဘက်ကတော့မုံတိုင်းပြီးသွားရင်မူလနေရာကိုပြန်ပြီးရွှေ့ပေးပါမယ်လို့အာမခံထားပါတယ်ဒီလိုဖြစ်နေတဲ့အခြေအနေနဲ့မုံတိုင်းနောက်ဆုံးအခြေအနေကိုမတ်ဆုမြတ်မုံကဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ဗျာ
ကာမပြီမြန်မာနိုင်ငံအနောက်မြောက်ဘက်ကိုဥတီလာနေတဲ့မဟာဆန်ဆိုင်ကလုန်းမုံတိုင်းဟာနိုင်ပိုင်းတွင်းမှာပဲမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကိုဝင်ရောက်နိုင်တယ်လို့ခန့်မှန်းနေကြပါတယ်လေတိုက်နှုန်းတစ်နာရီမိုင်60ထက်မနည်းနဲ့ဝင်လာနိုင်တဲ့မုံတိုင်းကြောင့်ရခိုင်ပြည်နယ်တဲကမုံတိုင်းလမ်းကြောင်းတင့်တဲ့နေရာတွေမှာနေထိုင်ကြသူတွေကိုမြန်မာအစိုးရကဘေးကင်းရာကိုပြောင်းရွှေ့ပေးနေပါတယ်မြင်းနှိမ်ပိုင်းမှာရောက်နေကြတဲ့အတွက်မုံတိုင်းတန်တင့်နိုင်ပေမဲ့ဒုက္ခတွေတချို့ကတော့စစ်တပ်အစီအစဉ်နဲ့ပြောင်းရွှေ့ပေးမှုကိုလက်မခံကျင်ကြပါဘူ
းတို့အတောင်လာလို့ရှိရင်ကျွန်တော်မလိုက်လို့ဆိုလို့ပြီးရဲတို့ဟဲ့မလဲလဲမလဲလဲမရဘူးလိုက်ရမှာဘာလဲရလို့ဆိုလို့တော့အတောင်လာလို့ရှိရင်လိုက်ရမှာပေါ့
စစ်တွေမျိုးခေါင်းတကာရွာမှရှိတဲ့ရိုဟင်ဂျာဒုက္ခတွေစခန်းကဒုက္ခတွေတယောက်ပြောသွားတာကသူတို့အနေနဲ့နေရာမပြောင်းချင်ပါဘူးတဲ့ဒါပေမဲ့အတင်းအကျပ်ပြောင်းခိုင်းနေဆိုရင်တော့ပြောင်းရမှာပဲလို့ပြောသွားတာဖြစ်ပါတယ်အစိုးရရဲ့ကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုကုလသမဂ္ဂအဖွဲ့တွေကလည်းစောင့်ကြည့်နေပါတယ်ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်ရဲကပဋိပက္ခတွေကြောင့်ယာယီခိုလုံနေကြရသူဒုက္ခသည်36,000လောက်ကိုဘေးလွတ်ရာပြောင်းရွှေ့ထားပြီလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူမာတင်နာဆာဂီကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဘာကြောင့်တချို့ကဘေးကင်းရာပြောင်းရွှေ့ဖို့တွန်းဆုတ်နေကြသလဲဆိုတာနဲ့ပတ်သက်လို့တော့သူကအခုလိုပြောပါတယ်
။ Humanitarian agencies report some reluctance by the uprooted to move.due to a lack of understanding and a fear that they will not be relocated back
အပြေဝါနားမလဲကြတာနဲ့အခုသူတို့နေနေကြတဲ့နေရာတွေစီမှာပြန်လာပြီးမနေထိုင်မှကိုစိုးရိမ်နေကြတာကြောင့်တချို့ကဘေးကင်းတဲ့နေရာတွေကိုပြောင်းဖို့တွန်းဆုတ်နေကြတာဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီနဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းမှုရုံးတို့အပါအဝင်ရခိုင်ပြည်နယ်ထဲမှာရှိနေတဲ့အကူအညီပေးရေးအဖွဲ့တွေအနေနဲ့အစိုးရရဲ့ဘေးကင်းရာပြောင်းရွှေ့ရေးအစီအစဉ်ကိုတတ်နိုင်သလောက်လေ့လာဆောင်ကြည့်နေပါတယ်တချင်ထဲမှာပဲဘေးကင်းရာမပြောင်းကျင်တဲ့သူတွေကိုမုံတိုင်းနဲ့ပတ်သက်ပြီးတော့တည်တည်နဲ့သတင်းချက်လက်တွေလုံခြုံတဲ့နေရာတွေကိုပြောင်းဖို့လိုအပ်တဲ့အကြောင်းတွေနဲ့အစိုးရရဲ့ကြိုတင်ပြင်ဆင်ရေးအစီအစဉ်တွေကိုလည်းကုလသမဂ္ဂအဖွဲ့တွေကလိုက်ပြီးတော့ပြောပြနေပါတယ
်။ဒုက္ခသည်စခန်းတချို့ကလူတွေမုံတိုင်းလွှာကိုမပြောင်းကျင်ကြတဲ့အခြေအနေကိုမြန်မာအစိုးရကလည်းသိပါတယ်။သမရယုံဝင်ကြီးတယောက်ဖြစ်တဲ့ပြည်ထောင်စုဝင်ကြီးဦးအောင်မင်းကဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့အခုလိုအာမခံချက်ပေးပါတယ
်။သူတို့ဆိုရင်ပြောင်းပြချင်းကြီးရှိပါတယ်။လုံခြုံမှုရှိရလား။အမှန်တကယ်ကဒီများကိုပြန်ပြီးတော့ပြန်မရပါမလားဆိုတော့ဆိုရင်ကြောက်ကြောက်လို့ခုရှိပါတယ်။နေရာကမလာကြအာမခံကြဖြစ်ပါတယ်။ကျွန်တော်ကလည်းအစပါကျွန်တော်တော့ပါပြဖြစ်ပါတယ်။အဲ့တော့သမရာကြီးအာမခံထားတဲ့ချိန်မှာတက်ကဆွေးပြီးမယ်။လုံခြုံရေးတာဝန်လုံးဝယူပါတယ်။နံပါတ်၁ချက်ကတက်ကဆွေးပြီးမယ်။လုံခြုံရေးတာဝန်ယူပါတယ်။နံပါတ်၂ကတော့တက်ကဘာလို့ဒီစာတင်ကြောင်းနေတဲ့နေရာချတာပြပါမယ်။နံပါတ်၃ကတော့မုံတိုင်းပြီးလို့ရှိရင်ဘူလာညာကိုပြန်ပြစ်ပေးမယ်ဆိုတဲ့အာမခံချက်ပေးထားကြဖြစ်ပါတယ်။
လုံခြုံရေးအတွက်ဘေးကင်းရာကိုပြောင်းရွှေ့ဖို့လိုအပ်တယ်ဆိုတာကိုရခိုင်လူမှုအသိုင်းအဝိုင်းကခေါင်းဆောင်တွေရောရိုဟင်ဂျာအသိုင်းအဝိုင်းကခေါင်းဆောင်တွေကပါကူညီပြီးတော့ပြောပြကြဖို့အတွက်ရခိုင်ပြည်နယ်အစိုးရကဆောင်ရွက်နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။မုံတိုင်းထံခံရနိုင်တဲ့သူတွေရဲ့လုံခြုံရေးနဲ့သူတို့အတွက်အကာအကွယ်ပေးဖို့ဟာအရေးကြီးတယ်ဆိုတာကိုအစိုးရကိုရောနှစ်ဖက်လူမှုအသိုင်းအဝိုင်းခေါင်းဆောင်တွေကိုပါကုလသမဂ္ဂကအလေးထားပြောထားတယ်ဆိုတာကိုလည်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူမာတင်နာဆာဂီကနယူးယောက်မြို့ကသတင်းစာရှင်းလင်းပွဲမှာပုဒ်ထူးနေတော်ကပြောပြပါတယ်။မုံတိုင်းအနေနဲ့ကဲဆဲကူညီရေးအတွက်ရခိုင်ပြည်နယ်ထဲမှာလည်းမဟုတ်ဘဲမြန်မာနိုင်ငံတခြားနေရာတွေမှာလည်းကုလသမဂ္ဂအဖွဲ့တွေကပြင်ဆင်ထားတယ်လို့ဆိုပါတယ်။
The UN Children's Fund UNICEF has sent additional staff to Sitwe in the past 2 days. It's also looking to increase its preparedness in other parts of the country.
ဒါသမဂ္ဂကလင်းငင်များဆောက်ရှောက်ရေးဖွဲ့ UNICEF ကနောက်ထပ်ဝန်ထမ်းတွေကိုပြီးခဲ့တဲ့နှစ်ရက်ကပဲစစ်တွေကိုထပ်တိုးပြီးတော့ဆက်လွှတ်ထားပါတယ်။ချင်းပြည်နယ်မန္တလေးတိုင်းဘက်နဲ့အရင်ကတည်းကအကူအညီတွေလိုအပ်နေသူတွေရှိတဲ့ကချင်ပြည်နယ်တွေမှာမုံတိုင်းကြိုတင်ကာကွယ်ရေးတွေတိုးလုပ်ဖို့ပြင်ဆင်နေပါတယ်။
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဘက်ကိုရွေ့ရှားနေတဲ့မဟာဆန်မုံတိုင်းရဲ့လက်ရှိအခြေအနေကိုအနီရောင်အရေးပေါ်အခြေအနေအဖြစ်နဲ့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတ်မှတ်ထားပါတယ်။မုံတိုင်းတန်းကြောင့်ရခိုင်ပြည်နယ်၊စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်း၊အေရဝတီတိုင်း၊ကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာမိုးသီးထန်စွာရွာနိုင်ပြီးတော့ရေကြီးမှု၊မြေပြိုမှုတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်ရှင်။